တော်တာရှိများခင်ဗျာအာရှတိုက်ကနိုင်ငံ၄နိုင်ငံမှာ2003ခုနှစ်နှစ်ကုန်ကစလို့လူ60ကျော်တည်ဆုံးစေပြီးကမ္ဘာတစ်လွှားကလူသန်းပေါင်းများစွာကိုတုံ့လှုပ်စေခဲ့တဲ့ကျန်းမာရေးဒုက္ခရောဂါဆိုးကိုတိုက်ဖျက်မဲ့အစီအစဉ်တစ်ခုအခြေတော်အာရှနိုင်ငံများကစိုက်ပျိုးရေးနဲ့မွေးမြူရေးဌာနဝန်ကြီးတွေကသဘောတူညီခဲ့ကြပါတယ်။ဒီအကြောင်းဖိလစ်ပိုင်နိုင်ငံမနီလာမြို့ကနေ VOA သတင်းတော်ဒေါက်ဂလတ်စ်ဘက်ခင်သတင်းပေးပို့ထားတဲ့အကြောင်းဒေါက်ကီမျိုးသက်ကတင်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ရှင်ကျန်းမာရေးဒုက္ခရောဂါတိုက်ဖျက်ရေးအတွက်ဒေတာရင်းပူပေါင်းဆောင်ရွက်မှုတွေအစွမ်းကုန်အပြည့်အဝလှုပ်ဆောင်ဖို့လိုအပ်တယ်လို့အာဆီယံဖွဲ့ဝင်10နိုင်ငံကဝန်ကြီးတွေကတောက်ကြနေအစည်းအဝေးမှာပြောကြားလိုက်ပြီးကျန်းမာရေးယောဂါနဲ့တရိတ်ဆန်တွေမှာဖြစ်ပေါ်တဲ့တခြားယောဂါတွေကိုတိုက်ဖျက်ဖို့အတွက်ဒေတာရန်ပုံငွေအဖွဲ့တခုဖွဲ့စည်းဖို့လည်းသဘောတူညီခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ပိုင်းမှာကျင်းပခဲ့တဲ့အာဆီယံဝန်ကြီးများဆွေးနွေးပွဲကနေဒေတာရင်းနိုင်ငံအသီးသီးကတာဝန်အသီးသီးယူဆောင်ကြပြီးဒီယောဂါကိုတိုက်ဖျက်ကြဖို့ကုလသမဂ္ဂရဲ့အစီအစဉ်ကိုထောက်ခံခဲ့ကြပါတယ်။ကျန်းမာရေးဒုက္ခရောဂါဆိုးရဲ့အန္တရာယ်ကိုကင်တွယ်ဖြေရှင်းဖို့အတွက်ခန့်မှန်းခြင်းအမေရိကန်ဒေါ်လာတန်150လောက်လိုအပ်မှာဖြစ်တဲ့အတွက်ဒီငွေချင်းရရှိအောင်လှူဒန်းထောက်ပံ့ကြမယ်။နိုင်ငံတကာကအလှူရှင်တွေကိုဒီနှစ်ကုန်နောက်ဆုံးထားပြီးကုလသမဂ္ဂကအစီအစဉ်တွေတင်ပြကြရမှာဖြစ်ပါတယ်။2003ခုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ H5N1 အမျိုးအစားငှက်ဒုက္ခရောဂါကနေအရှိတောင်အာရှတလွားလူပေါင်း60ကျော်တည်ဆုံးပြီးတက်ငဲ့ကောင်းရင်ကလေးပေါင်းများစွာပျက်စီးခဲ့ရပါတယ်။အခုခါမှာငှက်တုပ်ကွေးယောဂါပိုးဟာဒေတာရင်းကငှက်မျိုးစုတွေမှာတွေ့ရလေရှိတဲ့ဒေတာရင်းယောဂါပိုးတစ်မျိုးဖြစ်ကိုရောက်ရှိနေပြီလို့အာဏာပိုင်တွေကဆိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အနောက်ပစိဖိတ်ဒေသဆိုင်ရာပြောခွင့်ရပီတာကော်ဒင်းလင်ကအရှိတောင်အာရှနိုင်ငံအစိုးရအဖွဲ့ရဲ့အခုလိုထပ်မံပြောကြားချက်တွေကိုကြိုးဆိုလိုက်ပါတယ်။သူကဒီယောဂါပိုးလူသားတွေစီမကူးဆက်ခင်ယောဂါပိုးစတင်ဖြစ်ပေါ်တဲ့တဲ့မွေးမြူရေးခြံတွေကစပြီးကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်မယ်လို့ပြောကြားခဲ့ပါတယ
် Wherever this virus exists across the region it has to be fought back in the farmyards
ဒီယောဂါပိုးကိုဒေသတွင်းဘယ်နေရာမှာတွေ့တွေ့မွေးမြူရေးခြံတွေကနေစပြီးတိုက်ဖြတ်ဖို့လိုရမှာပါလူတွေရဲ့ကျန်းမာရေးမှာပဲလုံမဲနေရင်ဒီကိစ္စကသုံးခန်းတိုင်တော့မှာမဟုတ်ပါဘူးယောဂါပိုးစားဖြစ်ပေါ်တဲ့နေရာတွေကစတဲ့ဖြစ်ရမှာပါ။အဲ့ဒီနေရာတွေကတက်တွေ၊ဘဲတွေနဲ့ဝဲတွေကိုအတူတူမွေးမြူတဲ့နေရာတွေပါပဲ
။အခုထိတော့တည်ဆုံးခဲ့သူအလုံးဒါမှမဟုတ်အများအပြားဟာယောဂပိုးရှိနေတဲ့ကြံ့ငှက်တွေကိုကင်ကွယ်ထိတွေ့ခဲ့သူတွေပါပဲ။တာဝန်ရှိသူတွေဆိုရင်လည်းအချက်ကတော့ဒီ H5N1 အမျိုးအစားဗိုင်းရပ်စ်ပိုးဟာဆေးတံကိုခန္ဓာရင်ရှိသွားပြီးဒီအမျိုးအစားတစ်ကလူတူးစီကနောက်တူးစီကိုနှင်းနှင်းမြန်မြန်ကူးဆက်ပြန့်ပွားတဲ့အပြင်ကမ္ဘာတဝန်းကိုပါပြန့်ပွားသွားစေနိုင်တဲ့အန္တရာယ်ကိုပါပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြက်ငှက်တုတ်ကွေးရောဂါဆိုင်ရာအကြီးအကဲအဖြစ်ဖြစ်သူဒေါက်တာဒေးဗစ်နာဗာရိုကအခုလိုမျိုးငှက်တုတ်ကွေးရောဂါအသစ်ဟာအချိန်မရွေးဖြစ်ပွားနိုင်ပြီးတကယ်လို့တာဝန်ရှိသူတွေကသာအာရှမှာဖြစ်ပေါ်တဲ့ဒီရောဂါကိုအခုကစပြီးထိန်းချုပ်မှုတွေမလုပ်ကြရင်ကမ္ဘာတဝန်းကလူသန်းပေါင်း150လောက်အထိကိုတေးချေစေနိုင်တယ်လို့ကျက်သပတင်းတွေမှာသတိပေးပြောကြားလိုက်ပါတယ်တောက်ကြနေချင်းပါတဲ့အာဆီယံဝန်ကြီးများအစည်းအဝေးမှာပြင်ညာခဲ့တဲ့အစီအစဉ်ကနေဒေတာရင်းမှာ၃နှစ်အတွင်းဒီယောဂါပိုးပပြအောင်လှုပ်ဆောင်မယ်လို့ရည်မှန်းထားကြောင်းလည်းသိရပါတယ်ရှင်